သမနာတော်နဲ့ထွန်မကကျမ်းမာရေးဆောင်ချမှုအစီအစဉ်ကိုအစားထုတ်ဖို့ကြိုးစားမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အခွန်ကောက်ခံရေးဆိုင်ရာဥပဒေပြင်ဆင်ရေးဘက်ကိုဦးလှည့်သွားပြီဖြစ်ပါတယ်။သူ့အနေနဲ့ကြီးမားတဲ့အခွန်ချောချမှုတွေနဲ့အခွန်ကောက်ခံရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုအပြင်းထန်စတင်ဆောင်ရွက်တော့မှာဖြစ်ကြောင်းအဲ့ဒီကိစ္စဟာသူနောက်လှုပ်ဆောင်မဲ့အစီအစဉ်ဖြစ်ကြောင်းအိုဘားမားကရလို့ခေါ်တဲ့အခကြေးငွေတက်တာစွာကျမရေးပြုစုဆောင်ရှောက်မှုဥပဒေကိုအစားထိုးမဲ့အစီအစဉ်ကို Republican Party ဘက်ကပြန်လည်ရုပ်သိမ်းပြီးတဲ့နောက်တောက်ကြနေမှာသမ္မတ Donald Trump ကအင်ဗျူတော်မှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။အောက်လွတ်တော်မှာလုံလောက်တဲ့မဲအရေးအတွက်မရနိုင်တာကြောင့်အဲ့ဒီကျမရေးဆောင်ရှောက်မှုအစီအစဉ်ကိုအစားထိုးမဲ့ဥပဒေတစ်ကိုတင်သွင်းဖို့ Republican Party ကတောက်ကြနေမှာပြန်လည်ရုပ်သိမ်းလိုက်တာပါ။အစိုးရကပြင်ဆင်နေတဲ့အကွန်ကောက်ခံမဲ့ဥပဒေကြမ်းရေးဆွဲမှုတွေကိုသူ့အနေနဲ့ဥဆောင်လုပ်ကိုင်နေကြောင်းExios ဆိုတဲ့ online သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်ဗန္ဒာယီဝန်ကြီးစတီဗင်မနူချင်းကတောက်ကြနေအစောပိုင်းမှာပြောကြားခဲ့ပါတယ်။အဆိုပြုတင်သွင်းမဲ့ဥပဒေကြမ်းထဲမှာလူပုဂ္ဂိုလ်တဦးချင်းနဲ့ကုမ္ပဏီတွေအပေါ်ကောက်ခံတဲ့အခွင့်အရေးရှော့ချပေးရေးပါဝင်မှာဖြစ်ပြီးသူတို့ရဲ့ရည်ရွယ်ချက်ဟာအလေအလတ်ဝင်ငွေရှိသူတွေအတွက်ဖြစ်ပြီးဝင်ငွေအများဆုံးရတဲ့ထိပ်ပိုင်းလူတွေအတွက်မဟုတ်ကြောင်းစတီဗင်မနူချင်းကပြောပါတယ်။